တော်ရရှိများခင်ဗျာ94ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံထွေထွေမူဝါဒရေးရာဆွေးနွေးပွဲရဲ့ပြင်ဆင်မှုအစည်းအဝေးကိုစက်တင်ဘာလ28ရက်နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပခဲ့ရမှာမြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင့်စုရဲ့တက်ရောက်ခဲ့ပြီးတော့ထွေထွေမူဝါဒရေးရာမင်ကွန်းတရက်ပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာစီးရဲနွမ်းပါမှုစောချရေးအစည်းအသွေးမြင့်ပညာရေးပေါ်ဆောင်မှုရာသီဥတုပြောင်းလဲမှုတက်ဖြက်ရေးဒီမိုကရေစီအသွင်ကူးပြောင်းမှုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးငြိမ်းချမ်းရေးအမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးတွေနဲ့ပတ်သက်ပြီးတော့အစိုးရရဲ့ကြိုးပမ်းဆောင်ရွက်နေတာတွေကိုပြောကြားခဲ့ပါတယ်
။ With poverty in Myanmar halved from 48.2% in 2005 to 24.8% in 2017. Myanmar has also experienced
မြန်မာနိုင်ငံရဲ့ဆင်းရဲမှုအခြေအနေဟာ2005ခုနှစ်က 48.2% ရခိုင်နှုန်းရှိခဲ့ရာက2018ခုနှစ်မှာ 24.3% ရခိုင်နှုန်းကိုထုတ်ဝေကျဆင်းခဲ့တဲ့အတွက်ကျိုးရလကောင်းတွေထွက်ပေါ်နေပြီဖြစ်တဲ့အကြောင်း2018 2019ခုနှစ်တွင်မှာနှစ်စဉ်စီးပွားရေးတိုးတက်မှုနှုန်း 6.5 ရာခိုင်နှုန်းရှိခဲ့ပြီးတော့စီးပွားရေးမြန်မြန်ဆန်ဆန်တိုးတက်မှုအစီအစဉ်ဒေသတွင်းနိုင်ငံတို့ထက်မှာတစ်ခုအပါဝင်ဖြစ်လာခဲ့ကြောင်းလည်းပြောကြားခဲ့ပါတယ်။ဒါ့အပြင်ကျောင်းသားကျောင်းသူလူငယ်တွေရဲ့ပညာရေးနဲ့အသက်မွေးဖွားကြောင်းကြီးမားချက်တွေကိုဖြည့်ဆည်းပေးနိုင်မှုမြန်မာပညာရေးစနစ်ကိုအဓိကပြုပြင်ပြောင်းလဲမှုတွေမဖြစ်မနေလွတ်ဆောင်ရမယ်ဆိုတာအမျိုးသားပညာရေးမဟာဗျူဟာစီမံကိန်းမှာအသိမှတ်ပြုဖော်ပြထားကြောင်းလည်းပြောကြားခဲ့ပါတယ်။ဒါ့အပြင်ရရှိတည်ထောင်တဲ့ညီညာရေးတရားဥပဒေစိုးမိုးရေးအကျင့်ပြတ်ချစားမှုတက်ဖြည့်ရေးတရားရုံးများတရားလွတ်လပ်ခွင့်ပုံမှုရရှိစေရေးနဲ့တရားစီရင်မှုတွေပွင့်လင်းပြီးမျှတမှုရှိစေရေးတို့အတွက်လည်းစီမံဆောင်ရွက်လျက်ရှိကြောင်းပြောကြားခဲ့ပါတယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဋ္ဌာန်းချက်တချို့ကိုပြင်ဆင်နိုင်ရေးအတွက်လွတ်တော်ဟာတည်သာထင်ရှားတဲ့ဆောင်ရွက်မှုတွေကိုလွှတ်ဆောင်လျက်ရှိကြောင်းအမျိုးသားပြည်နယ်အသင်းများရေးနဲ့ညီညာရေးဟာအစိုးရရဲ့အဓိကဦးစားပေးဖြစ်တာနဲ့အညီတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်မှာစုစုပေါင်းတရင်တလန်တကိုင်ဖွဲ့ဆဲဖွဲ့လက်မှတ်ရေးထိုးခဲ့ကြပြီဖြစ်ပါတယ်။အဖွဲ့အားလုံးပါဝင်နိုင်ရေးအတွက်အများကြီးကြိုးပမ်းရအောင်မှလည်းဖြစ်ပါတယ်။စိန်ခေါ်မှုတွေရှိနေပေမဲ့စစ်ဆာဆွေးနွေးမှုတွေနဲ့အတူမတူကွဲပြားတဲ့အမြင်တွေကိုဖြည့်ဆွတော့မှဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါ့အပြင်ရခိုင်အရေးကိစ္စဟာဒီမိုကရေစီစနစ်ကိုရှောက်လှန့်နေတဲ့မြန်မာနိုင်ငံအနေနဲ့ရင်ဆိုင်နေရတဲ့အရှုပ်အထွေးဆုံးစိန်ခေါ်မှုတရဖြစ်လာတဲ့အကြောင်းနိုင်ငံရေးမှာရရှိတည်ငြိမ်ရေးလုံခြုံရေးနဲ့စစ်ဆေးမပြတ်ဖွံ့ဖြိုးရေးတွေအတွက်ဗက်ဆုံပါဝင်တဲ့နီလာနဲ့ကျိုးပန်းဆောင်ရွက်နေရာမှာလက်ရှိဦးစားပေးလုပ်ငန်းကတော့ရခိုင်ပြည်နယ်ကနေရာဆွန့်ခွာသွားတဲ့သူတွေကိုစစ်စစ်ပြီးပြန်လည်လက်ခံရေးနဲ့ပြန်လည်ရောက်ရှိလာသူတွေအတွက်ပုံမှုကောင်းမွန်တဲ့ပတ်ဝန်းကျင်ဖန်တီးပေးရပဲဖြစ်တဲ့အကြောင်းအဲ့ဒီအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအာဆီယံမိတ်ဆွေတွေအလူရှင်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့နေပါတယ်တဲ့ဘင်္ဂလားဒေ့ရှ်ဘက်ကစခန်းတွေမှာနေရာဆွန့်ခွာသူတွေပြန်လည်လာရောက်ရေးကိုဟန်တားဖို့သူတို့ရဲ့ဒုက္ခတွေကိုအမြတ်ထုတ်ဖို့အတွက်အဖြစ်လောက်ရတွေအပါအဝင်အခက်အခဲပေါင်းများစွာကိုဖြစ်ရှင်းဖို့လိုအပ်နေတဲ့ဆိုတာကိုသိရှိထားတဲ့အကြောင်းနေရာဆွတ်ခွာသူတွေထဲမှာနေထိုင်ခွင့်အဆင့်အတန်းအမျိုးမျိုးရှိတဲ့သူတွေပါဝင်ကြတဲ့အကြောင်းနှစ်နိုင်ငံသဘောတူညီချက်နဲ့အညီသူတို့ကိုပြန်လည်လွှဲပြောင်းလက်ခံလိုတဲ့ဆန္ဒရှိကြောင်းနိုင်ငံသားဥပဒေနဲ့ကန့်ကြီးတဲ့သူတွေကိုနိုင်ငံသားကပ်ပြားတွေထုတ်ပေးမှဖြစ်ပြီးကျန်တဲ့သူတွေကို NVC ကပ်ပြားတွေထုတ်ပေးမှဖြစ်ပြီးတော့အဲ့ဒီကတ်တွေဟာအမေရိကန်ပြည်ထောင်စုကဂရင်းကတ်နဲ့ဆင်တူကြောင်းလည်းပြောဆိုခဲ့ပါတယ
် Of those who have long expressed their desire to return including
နေရာဆွတ်ခွာသူတွေရဲ့လက်ရှိအရေးကိစ္စကို2019ခုနှစ်နိုဝင်ဘာလကတည်းကလက်မှတ်ရေးထိုးခဲ့တဲ့နိုင်ငံသဘောတူညီချက်အရဖြည့်ရှင်းနိုင်ပြီးဖြည့်ရှင်းသွားရမှာလဲဖြစ်တဲ့အကြောင်းဒါပေမဲ့မြန်မာနိုင်ငံဘော်ဖိအားပေးဖို့တောင်းဆိုမှုတွေဇက်တိုက်လုပ်နေတာလည်းရှိနေကြောင်းမြန်မာနိုင်ငံအတွင်းဆေးပုံတည်ထောင်မှုတောင်းဆိုမှုကတော့ဘလို့နည်းနဲ့မှမဖြစ်နိုင်ပါကြောင်းအာဆာဖွဲ့ရဲ့တပ်ဖြတ်မှုတွေချင်းချောက်ဟန်တာမှုတွေရှိနေတဲ့ကြားကပဲအခုဆိုရင်နေရာဆွတ်ခွာသူ300လောက်ဟာသူတို့ရဲ့ဆန္ဒသူတို့ရဲ့အစီအစဉ်နဲ့ပြန်လည်ဝင်ရောက်လာပြီးလုံခြုံပြီးသိခါရှိတဲ့ဘဝတွေကိုပြန်လည်ထူထောင်နေကြပြီဖြစ်ကြောင်းလည်းပြည်တော်စုဝင်ကြီးဦးကျော်တင့်စွေကပြောကြားခဲ့ပါတယ်ခင်ဗျာ